ရုရှားမှာစစ်မှုထမ်းမှုဆင့်ခေါ်ရာကိုရှောင်ရှားဖို့လူငယ်တွေထွက်ပြေးလာနေတဲ့အတွက်အိမ်နီးချင်းနိုင်ငံတွေအနေနဲ့သမ္မတပူတင်ရဲ့စစ်ပွဲကိုစန့်ကျင်တာကိုအားပေးခြင်းပေမဲ့လည်းရုရှားထောက်လှမ်းရေးတွေပါလာမှာကိုလည်းစိုးရိမ်နေကြပါဗျ။စစ်မှုထမ်းမှုရှောင်ရှားပြီးထွက်ပြေးလာသူတွေကိုလက်ခံမှုကိစ္စမှာဥရောပနိုင်ငံတွေအကြားကွဲလွဲမှုတွေရှိနေပါဗျ။ဂျော်ဂျီယာ၊ဂျာမနီ၊အာမေးနီးယားနိုင်ငံတွေကကြိုဆိုကြပေမဲ့ပိုလန်၊ဖင်လန်တို့လိုနိုင်ငံတွေကသူတို့နိုင်ငံတွေကိုအဝင်မခံကြပါဘူး။သမ္မတပူတင်ကအရန်တပ်ဖွဲ့တွေတစ်စိတ်တစ်ပိုင်းစုစည်းဖို့ကြေညာတဲ့စက်တင်ဘာလ12ရက်နေ့ကစတင်ပြီးရုရှားကနေထွက်ပြေးတဲ့လူငယ်အရေအတွက်ဟာခံမှန်းခြေ4သိန်းလောက်ရှိသွားပြီးရုရှားကယူကရိန်းကိုစတင်ကျူးကျော်တဲ့ဖေဖော်ဝါရီလကစပြီးရုရှားကနေထွက်ပြေးသူတွေကတော့သိန်းနဲ့ချီရှိနေပြီဖြစ်ပါတယ်။အချို့ကတော့ရုရှားမှာစစ်မှုမထမ်းခြင်းလို့ထွက်ပြေးလာတာထက်အိန္ဒိယချင်းနိုင်ငံတွေရဲ့ကူညီဆောင်ရှောက်မှုကိုလိုချင်တဲ့အတွက်ထွက်ပြေးလာကြတာပါ။အထူးသဖြင့်တော့2008ခုနှစ်ကရုရှားသိမ်းပိုက်ခဲ့ပြီးဂျော်ဂျီယာကနေခွဲထွက်ခဲ့တဲ့အက်ဇာဗေးနီးယားတောင်ပိုင်းဩစတြေးလျနယ်တွေကနေထွက်ပြေးလာသူတွေဖြစ်ပါတယ်။ထွက်ပြေးလာသူတွေရဲ့မှာတံပြန်ထောင်လန်းရေးတွေပါလာနိုင်တဲ့အန္တရာယ်ရှိနေပါတယ်။ထွက်ပြေးလာတယ်လို့ဟန်ဆောင်ယုံနေမှာကပဲလျှို့ဝှက်စစ်ဆင်ရေးတွေအတွက်အသုံးပြုနိုင်မဲ့သူတွေပါလာနိုင်တယ်လို့လက်တီးဗီးယားနိုင်ငံသားရဲ့ဝန်ကြီးက VOA ကိုပြောဆိုခဲ့ပါတယ်။